မြန်မာနိုင်ငံစီကိုကမ္ဘာလှည့်ခရီးသွားတွေစီးပွားရေးသမားတွေပို့ပြီးတော့လာရောက်ကြတဲ့အနေအထားနဲ့ကန့်ညီအောင်နိုင်ငံတကာအစ်စ်မီလေယာဉ်ကွင်းတွင်ဆောက်လုပ်ဖို့အတွက်တောင်ကိုရီးယားအင်ချွန် Airport Consortium အဖွဲ့ကနေဦးဆောင်ဆောက်လုပ်ပေးမယ်လို့စနေနေ့ကအစိုးရသတင်းစာမှာဖော်ပြထားပါတယ်။ရန်ကုန်မြို့ရဲ့ဒုတိယလေဆိပ်အဖြစ်ဒေါ်လာတန်း 1,000 ကုန်ကြမဲ့ဟန်တာဝတီလေဆိပ်ကြီးကိုဆောက်လုပ်ဖို့ကိစ္စဟာနှစ်ပေါင်း20အကြာအတွင်းအစဉ်ပြေလိုက်ပြက်လိုက်နဲ့ဖြစ်နေခဲ့ရတာပါ။အခုအစီအစဉ်ရတော့လာမယ့်2018ခုနှစ်မှာအဲ့ဒီလေဆိပ်ကိုအပြီးတည်ဆောက်မှာပါ။ဒီလေဆိပ်ကနေတနှစ်ကိုခီးတဲ့35တန်းဝင်ထွက်ခီးသွားလာနိုင်မယ်လို့အာနာဘိုင်းကပြောပါတယ်ဒီလေဆိပ်တိဆောက်ရေးအတွက် Incheon Airport Consortium အပါအဝင်ကုမ္ပဏီပေါင်း30ကစိတ်ဝင်စားခဲ့တယ်လို့မြမအလင်းသတင်းစာမှာဖော်ပြထားပါတယ်လက်ရှိရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကတော့တနှစ်ကိုခီးတဲ့1.8တန်းခီးသွားလာနိုင်ပြီးတော့2019ခုနှစ်အရောက်မှာခီးတဲ့6တန်းခီးသွားလာနိုင်တဲ့အထိတိုးချဲ့မှုတွေပြုလုပ်ဖို့လှုံ့ဆော်နေပါတယ်